အလုတ်ကင်ဖန်တီးရေးကမြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့နိုင်ငံတကာအလုတ်သမားအများအဖွဲ့ချုပ် ILO ညီလာခံမှာမြန်မာအစိုးရကပြောကြားပါတယ်အလုတ်ကင်ဖန်တီးပေးရေးအလုတ်သမားဥပဒေပြင်ဆင်ရေးတွေလုပ်နေတယ်လို့အစိုးရကဆိုပါတယ်အလုတ်သမားရေးဆောင်ရွက်နေသူတွေကတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုအပေါ်အားမလိုအားမရဖြစ်နေကြပါတယ်မတ်တင်ကြီးထက်ကစူးစီးတင်ပြထားတာပါ
အလုတ်ကင်တွေဖန်တီးရေးမြန်မာဆွေရဘက်ကဦးစားပေးဆောင်ရွက်နေတယ်လို့အလုတ်သမားလွှင့်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကနိုင်ငံတကာအလုတ်သမားအဖွဲ့ ILO ညီလာခံမှာပြောဆိုခဲ့ပါတယ
် Job creation is one of the national priorities of Myanmar. Tripartite dialogue will be further complement our efforts.
လောက်ကိုင်းရဲ့ဖန်တီးပင်းရေးကမြန်မာနိုင်ငံရဲ့မျိုးသားအဆင့်ဦးစားပေးလုပ်ငန်းတွေတက်ကတစ်ခုဖြစ်ပါတယ်။တင့်တော်တဲ့အလုတ်ကိုင်းရဲ့ဖန်တီးရေးသုံးပွင့်ဆိုင်တွဲဆောင်ဆွေးနွေးရေးနဲ့ရှေ့ဆက်ဖော်ဆောင်သွားမှာဖြစ်ပါတယ်။အစိုးရရဲ့ဆောင်ရွက်ချက်တွေကိုအချင်းချင်းတင်ပြချင်ပါတယ်။အမျိုးသားအဆင့်သုံးပွင့်ဆိုင်ကော်မတီမှာအစိုးရအလုတ်သမားနဲ့အလုတ်ရှင်ကိုယ်စားလှယ်တွေပါဝင်ပါတယ်လို့ဝန်ကြီးဦးသိန်းစွေပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာအလုတ်သမားအဖွဲ့ ILO ရဲ့106ချိန်မြောက်ညီလာခံကိုဇွန်လ5ရက်နေ့ကနေ16ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပခဲ့တာပါမြန်မာနိုင်ငံမှာအလုတ်အကင်တွေဖော်ဆောင်နိုင်ရေးအလုတ်သမားဥပဒေတွေပြင်ဆင်ရေးအပြင်ရွှေပြောင်းအလုတ်သမားတွေကိုအကာအကွယ်ပေးရတဲ့အတွက်ပါဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ
် As the international community is striving for a global compact on migration
နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ရွှေပြောင်းအခြေချမှုဆန္ဒသဘောတူညီချက်ရဖို့ကြိုးပမ်းနေတာနဲ့အတူရွှေပြောင်းလူသမားတွေကိုကာကွယ်ပေးရေးနဲ့မြင့်တင်ပေးရေးအလုသမားတို့ရဲ့စွမ်းရည်ဖွံ့ဖြိုးတိုးတက်ရေးနဲ့လူမှုဖူလုံရေးစနစ်ရှင်သန်အားကောင်းရေးကိုလည်းအဓိကဦးစားပေးဆောင်ရွက်နေပါတယ်လို့ဝန်ကြီးဦးသိန်းစွေပြောဆိုခဲ့တာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတဲ့လက်ထက်မှာအလုတ်ကင်သစ်တွေတိုးတက်လာတဲ့တိတာထင်ရှားတဲ့အထောက်အထားမရှိဘူးလို့အလုတ်သမားရေးဆောင်ရွက်သူတချို့ကဝေဖန်ပါတယ်အလုတ်သမားတွေအနေနဲ့ကတော့အလုတ်ကင်မဆုံးရှုံးရေးအတွက်အာမခံချက်မရှိတဲ့အခြေအနေနဲ့ရင်ဆိုင်နေကြရတာလို့သွေးစည်းညီညွတ်တော်တမကများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အစည်းအဝေးမှူးဒေါ်မျိုးမျိုးအေးကအခုလိုပြောပါတယ
်လုံးလုံးဆယ်မှာဥပဒေဆိုင်ဆိုင်ရာမှာအားနည်းတာတွေကအလုပ်တွေကိုအစုလိုက်ပြုံလိုက်ချုပ်နေတဲ့ဝန်ထမ်းတွေကိုဒါပေမဲ့ဝန်ကြီးဌာနအနေနဲ့စိတ်ပြီးတော့ထိရောက်တဲ့စွမ်းဆောင်မှုမလုပ်နိုင်ဘူးပေါ့
အလုပ်သမားရေးတိုးတက်မှုအတွက်အလုပ်သမားဥပဒေတွေပြင်ဆင်ရေးကအခရာကြတာမှန်ပေမဲ့ဒီဥပဒေတွေမပြင်ဆင်နိုင်သေးခင်မှာရှိနေတဲ့ဥပဒေအတိုင်းအတိအကျကျင့်သုံးနိုင်မဲ့အစိုးရရန်တရားတရားလိုအပ်နေတာလို့လဲအလုပ်သမားရေးဆောင်ရွက်နေတဲ့ဒေါ်မျိုးမျိုးအေးကထောက်ပြပါတယ်
ကျမတို့ကတော့ law reform ပါเนาะနောက်တစ်ချက်က law က reform မလုပ်နိုင်ရင်မှသူကလည်းသူရှိနေဒါပေမဲ့ law ရဲ့ instrument ဒီ law အသက်ဝင်အောင်အတွက်လုပ်ဖို့အတွက် institution အရန်အားနည်းတယ်ကျမတို့အလုပ်သမားတယောက်ကအလုပ်ပြုတ်သွားရင်အလုပ်သမားတယောက်တစ်ခုမှဖြစ်ရင်ဘယ်ကိုသွားရမလဲဘာကိုလုပ်ရမလဲအဲ့ဒီမှာတာဝန်ယူမဲ့တာဝန်ခံမဲ့လူတွေပေါ့เนาะကျမပြောတာအောက်ခြေဦးစီးရာရှိထားလိုက်တော့ညွန်ကြားရေးမှုချုပ် level အဆင့်အောင်မှာဒီကိစ္စဟာပုံညွန်ကျုံးနဲ့ပဲဆိုင်တယ်ဒီကိစ္စဟာဒီညွန်ကျုံးနဲ့ပဲဆိုင်တယ်ငါတို့လည်းမဆိုင်ဘူးတို့ပြောနေမယ်စာပေါင်းဆက်ညီနိုင်ပြီးတော့အလုပ်သမားကိစ္စကိုဘလို့ပြေလည်အောင်ဖြည့်ရှင်းမလဲဆိုတဲ့အခြေတစ်ခုကိုထောက်မယ်ဆိုလို့ရှိရင်ဒီလောက်ထိပြဿနာမတက်ဘူးလို့ကျွန်မအမြင်နဲ့ဥပဒေပြင်နာပေါ့လေဥပဒေဆိုတာကတက်တော်ကိုသွားရမယ်ပြင်ဆင်တဲ့အပိုင်းလေးရှိမယ်အဲ့ဒါမလုပ်ခင်ဆိုင်ကြမှာကျွန်တော်တို့ဒီတိုင်းငုံတုတ်ထိုက်နေရမှာလားပေါင်းဆက်ပြီးတော့အဖြေရှာပြီးလုံးတင်တယ်လို့ကျမတို့မြင်တ
ယ်။မြန်မာအစိုးရရဲ့အလုပ်သမားဥပဒေပြင်ဆင်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိဖို့နောက်အစိုးရအတိအမှတ်ပြုအလုပ်သမားအဖွဲ့တွေအတင်မဟုတ်ဘဲအလုပ်သမားကိုစားပြုအဖွဲ့အစည်းတွေအလုံးပါဝင်ခွင့်ရရေးဒန်းတူဆွေးနွေးခွင့်ရရေးရှိဖို့လိုအပ်တယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ပြီးခဲ့တဲ့သတင်းဖတ်အတွင်းချင်းပါခဲ့တဲ့ ILO ညီလာခံမှာတော့မြန်မာနိုင်ငံကို2019ခုနှစ်2020အတွက် ILO အုပ်ချုပ်မှုအဖွဲ့ဝင် Deputy Member အဖြစ်လဲရွေးချယ်ခြင်းခံခဲ့ရပါတယ်မြန်မာနိုင်ငံတွင်လက်ရှိ ILO ဆက်သွယ်ရေးအရာရှိယုံအစားမြန်မာနိုင်ငံဆိုင်ရာ ILO ရုပ်အဖြစ်ပြောင်းလဲဖွင့်နှင်နိုင်ရေးလဲ ILO ညွှန်ကြားမှုချုပ်နဲ့ပြည်ထောင်စုဝန်ကြီးဦးသိန်းစွေတို့ဆွေးနွေးခဲ့ကြပါတယ်ရှင်